မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာစစ်ကောင်စီတပ်နဲ့ PNL ခေါ်တအမ်းပလောင်အဖွဲ့အကြားဒီလဩဂုတ်လ28ရက်မနက်ပိုင်းကစပြီးဒီကနေ့အထိတိုက်ပွဲတွေဖြစ်ပွားနေပါတယ်လက်တလောတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဆယ်လန့်ဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
အဝေးအမီရေတီးရဲ့လမ်းထူးထူးနေတဲ့ဒီရုံးချမ်းနေပြည်သားလုံးမျိုးနဲ့စပ်ကြည့်တယ်ဒီနည်းပြည်မင်းရဲ့ကိုယ်နဲ့ဆယ်နဲ့ကျော်လို့ဆယ်နဲ့ခွဲတော့ပေါ့ကြာကြာမှတလုံးပြည့်အဲ့လိုအဲ့လိုမျိုးဖြစ်နေသူတွေတော့တကယ်ကိုတော့သမီးကုန်းစရာငါးမျိုးဆယ်မျိုးတလုံးနှလုံးအမျိုးလည်းကြည့်ရပြည်နေရမင်းရဲ့မားနိုင်ကျော်တလုံးနှလုံးတော့ကြားတယ်ဒါမဲ့ဒီကိုယ်ပိုင်ဆယ်နဲ့လုံးနဲ့ကျော်စပ်ကြည့်တယ်ဒီမှာခုကြည့်ရလည်းဒီမျိုးတော့ကြည့်နေတယ်ဒီလည်းကြည့်ရောမင်းရဲ့တုံးမင်းရဲ့ကြည့်နေတယ်
ရိုင်းတေမင်းတောင်ပေါ်နဲ့တောင်ကြီးမှာတော့ PNL တပ်ဖွဲ့တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မူဆယ်မျိုးကံတူကတော့ဒီလ28ရက်နေ့ကပြစ်တဲ့လက်နက်ကြီးကြီးတချို့ရိုင်းတေမင်းတောင်ပေါ်ဘုန်းကြီးကျောင်းကိုထိမှန်ခဲ့တာရှိတယ်လို့ပြောပါတယ်။
မနက်ကနေစတာအစစ်ကတော့အဲ့အဲ့မှာပုံကြရတယ်ပြီးလောင်သွားတယ်ဒီရိုင်းတေမင်းကနော်ရိုင်းတေမင်းကအဲ့မှာဘုန်းကြီးကျောင်းရှိတာကိုအဲတန်ဃာကရွှေ့ထားတယ်အခုကြည့်တာတော့အဆောင်ဟောင်းပေါ့နော်ကျောင်းဟောင်းပေါ့ခုနမနက်ကတော့ရှစ်နိုင်မှတော့အပြန်ပြေးကြတယ်ဆယ်လန့်ကတော့တနက်တန်နေပုံစံနေတော့ကြားရမယ်အဲတောင်ကုန်းတော့မှပြတာဆယ်လန့်ရဲ့အရှိတ်အကျပြန်ပါပေါ့
ဒီတိုက်ပွဲကတော့တရုတ်မြန်မာနယ်စပ်ကနေတမိုင်ခန့်အကွာမှာဖြစ်ပွားခဲ့တာပါဒီလဩဂုတ်လ28ရက်နေ့ကလည်းမူဆယ်မြို့အရှိဘက်နန်တောင်းရွာအနီးမှာစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့နန်တောင်းဒေသခံတဦးကပြောပါတယ
်28ရက်နေ့ကတော့တပ်မတော်စစ်ကြောင်းကနေအဲ့ဒီလမ်းချက်ထားတဲ့အောင်ကိုဒီရွာသားတွေကမေတံသွားဖူတာအဲမေတံသွားဖူတော့အဲ့ဒါကိုဒီတပ်မတော်စစ်ကြောင်းကပြီးတော့မေတူးချက်နဲ့ပြန်လာပြီးမှအဲတခါပြန်လာကြီးလိုက်တယ်ကွာအဲ့ဒီလာကြီးတဲ့အချိန်မှာဒီ TNL ရဖွဲ့ကတင်တယ်အဲ့ဒါသူတို့နဲ့ကြီးကြီးအဲတိုက်ပွဲဖြစ်တယ
်ဒီလဩဂုတ်လ15ရက်နေ့လောက်မှာနန်တောင်းနဲ့ဖာဘိတ်ရွာအကြားနဲ့ဖာဘိတ်နဲ့ပန်ကြုံရွာအကြားလမ်းပိုင်းနှစ်နေရာကိုစစ်ကောင်စီစစ်ကြောင်းကမြေတူးဆက်နဲ့ဖျက်ဆီးခဲ့တာဖြစ်ကြောင်းနဲ့အဲ့ဒီလမ်းကြောင်းဟာပန်ဆိုင်ကျူကုန်းနဲ့105မိုင်ကိုဆက်သွယ်ထားတဲ့ကားလမ်းဖြစ်ပြီးမောင်ကိုပစ္စည်းတယ်ဆောင်တာနဲ့လက်နက်ကင်အဖွဲ့တွေသွာလာမရအောင်ဖျက်ဆီးထားတာဖြစ်နိုင်ကြောင်းလည်းဒေသခံတွေကပြောပါတယ် TNL ရဲ့ပြန်ကြားရေးလူမှုကွန်ရက်မှာတော့သူတို့တပ်ဖွဲ့တွေရှိရာခိုမင်းကျေးရွာကိုစစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းပြီးစစ်ကြောင်းငါးကြောင်းနဲ့ထိုးစစ်ဆင်ခဲ့တာဖြစ်ကြောင်းဒီလ28ရက်နေ့မှာတနေကုန်နီးပါးတိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ထားပါတယ်ဒီရပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေရမှာတော့ဒီလ28ရက်နေ့ကလာရှိုးမြို့နယ်29ရက်နေ့ကမူဆယ်မြို့နယ်နန်တောင်းကျေးရွာအနီး26ရက်နေ့နဲ့25ရက်နေ့တွေကကိုကိုင်မြို့နယ်မန်ပိန်းရွာနဲ့လုံဆွေရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလဩဂုတ်လအတွင်းမှာတွင်စစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲအနည်းဆုံး15ကြိမ်ဖြစ်ပွားခဲ့ကြောင်းလည်း TNL ရဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုမေးမြန်းဖို့ TNL ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့သလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ